ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အရက်သားအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း58ရက်ရှိခဲ့ပါပြီ။ရန်ကုန်မြို့ကမြို့နယ်အသီးသီးမှာပြုလုပ်နေတဲ့ဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ဖြုတ်ခွင်းမှုတွေဆက်လုပ်နေပါတယ်။ဒီကနေ့မှာတော့တောင်တကုန်းမြို့နယ်ထဲမှာဆန္ဒပြပြည်သူတွေကိုမနေ့အစောပိုင်းကနေစလို့အင်အားသုံးဖြုတ်ခွဲတာကြောင့်တေဆုံးသူတွေနဲ့ဒဏ်ရာရသူတွေတိုးလာနေပါတယ်။တေဆုံးသွားသူတွေကိုတွားပြီးတော့တဲဆောင်မှုနဲ့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ဆယ်နိုင်ရေးကပြစ်ခတ်မှုတွေကြောင့်အခက်အခဲတွေရှိနေတယ်လို့မြေပြင်မှာရှိနေတဲ့လူငယ်တအူးက VOA ကိုပြောပြပါတယ်
သူကဝိုင်းလာတာတော့မနက်ပိုင်းကဝိုင်းပြီးတော့အဲ့လိုမြင့်ချင်းပေါ့နော်မွန်းလဲတော့ကဆာကျတောက်ချောက်ပြစ်လာမှာတဲ့ငါဆူပြီးတော့အဲ့လိုပပတ်လေအမအတန်ကြက်ကားရောအမြောက်ကားရောအကုန်ပါလာတယ်ပါလာပြီးတော့သူတဲ့ငါပြည့်ပေါ်မှာဝင်ပြစ်လာသူတို့ကအခု RPG နဲ့လည်းကျွန်တော်တို့ဒီတဲအိတ်ဘန်ကာကိုပြစ်လိုက်တော့အမကြာဆုံးတဲ့လူကျွန်တော်ကျွန်တော်အဲ့ဘက်ဒီ56ဘက်ရှမ်းမှာလူကြီးရဲ့နှစ်ဦးတော့အရင်ဆုံးတင်းထားရတယ်လက်ပုံနဲ့ပြလိုက်တဲ့ညမှာကျွန်တော်လူအများကြီးချိန်သွားပြီးတော့သူတွေကလက်ထွက်ကုန်တဲ့ပြင်းပြင်းရှိရတေဆုံးကအဲ့ဘက်မှာရှိသွားလို့မရသေးဘူးအခုချိန်ကြီးတို့တောက်လျှောက်ဝင်ပြင့်နေလက်ပြပုံးနေရော RPG RPG ရောအကုန်လုံးပြင့်နေမှာတောက်ကောက်လို့မရဘူးတောက်လျှောက်ပြင့်နေတာအဲ့လိုဖြစ်နေတာဒီချိန်လေးတခုမှကျွန်တော်တို့ဘက်ကပြည်သူမှတော့တို့ပြန်ခုခံနေတော့ဆိုခုခံရမှာပဲဒါပေမဲ့တို့ကပပတ်လဲဝိုင်းကားဖြစ်နေတော့အနေရောအရင်များတော့ပေါ့
ဒါကတော့တောင်တကုံမြို့နယ်အတွင်းကညနေ9နာရီဝန်းကျင်အချိန်လေးဖြစ်ပါတယ်သူပြောခဲ့သလိုလက်ပြပုံးနေပခုံးထဲလောက်ကြာ RPG တွေနဲ့ပြစ်တယ်လို့ပြောပေမဲ့ဒါကိုတိကျအတည်ပြုလို့တော့မရသေးပါဘူး
ဟုတ်နိုင်ငံတော်ဝင်မှာနိုင်ငံတော်ဝင်မှာ
အခုကြားခဲ့ရတာကတော့ဒီလူမှုကွန်ရက်မှာဖော်ပြနေတဲ့တောင်တကုံမြို့နယ်ကအခြေအနေဖြစ်ပါတယ်ဒီဗီဒီယိုထဲမှာမြင်ရတာကတော့အတော်လေးကိုအားပြည့်နဲ့လက်နက်နဲ့ပြစ်ခတ်ပုံရပါတယ်အခုလိုအားသုံးဖြုတ်ခွဲနေတာကြောင့်အခုညနေဇောင်းတဲ့အချိန်ထိအခြေအနေကတင်းမာနေစေဖြစ်ပါတယ်တောင်ကုန်းမြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ဒီကနေ့တရက်ထဲမှာတည်ဆုံးသူက10ဦးလောက်ရှိနေပြီလို့ဒေသခံတွေကပြောပါတယ်။အခုချိန်ကြီးအလောင်းတွေကိုကောက်လို့မရတာနဲ့ရှိနေတာကြောင့်အတိအကျအတည်ပြုနိုင်မှုတော့မလွယ်သေးပါဘူး။အလားတူပဲပါကေတာမြို့နယ်သူမနာလမ်းဘက်မှာလည်းဆန္ဒပြတဲ့သူတွေကိုဒီကနေ့မနက်အစောပိုင်းကတည်းကရဲလုံလုံရေးတပ်တွေနဲ့စစ်တပ်ဘက်ကလက်နက်တွေနဲ့ပြစ်ခတ်တာကြောင့်တည်ဆုံးသူတဦးနဲ့ဒဏ်ရာရသူတွေရှိနေပါတယ
်။အခုလည်းဒါရဲဘက်တွေကသူတို့ကိုညှိနှိုင်းလာတာပဲ။အတိုက်အခံဆိုဒီဒီရောက်ဆန်းနေတာပေါ့ဗျာ။ဘာမှမရှိတာ။အကျိုးဝင်လာနေတဲ့နားမှာပြစ်တာကိုဘယ်လိုဖြစ်တာလဲဟိုဒီရုံးလည်းမဟုတ်ဘူးအကျိုးဝင်လို့ဖြစ်နေတာပဲကတော့အဲ့လိုမျိုးဖြစ်နေတာဒါပေမဲ့ပြည့်ရက်လောက်တော့ဖြီးလိုက်ရင်ခါတော့အပေါ်ချမ်းနေခေါင်းနေလက်ပြီးဆိုတော့အဲ့နားမှာရင်ပြင်းပြင်းမပြင်းလဲတကယ်တဲ့အချိန်ကျရင်ဒီကများပါတယ်အဲ့လိုနေတိုင်းလည်းအဲ့လိုဖြစ်နေတာပဲကတော့ဒီလိုဆိုဆဲကတော့အပြည်သူတွေရဲ့အချိန်လေးကိုတော့တိုးထည့်ပြီးတော့အကြောက်ကြရလေအကြောက်ကြရတယ်ဆိုတော့လိုင်းလုံးနေတယ်အပြည့်အစုံလားဘာတွေ့လို့ရှိရင်တွေ့ရင်ဒီလူဖြစ်ဖြစ်ဟုတ်ဟုတ်မဟုတ်မင်းကြီးရဲ့ဆောက်ကြည့်နေတော့အတော်ကြီးကြီးတိုင်းတာတာတယောက်အလူအင်းလေးကတော့တော်တော်ကြီးကိုဆုံးမကောင်းဖြစ်နေတယ်ဒီလိုမျိုးကြီးအလုံးလုံးမယ်လို့တကားမှလည်းမထင်တော့ဘူးဗျတက်တက်ကြီးကိုရဲစဲရုံမှလည်းမဟုတ်ဘူးမျိုးကြီ
းမတ်လ28ရက်နေ့စနေနေ့တုန်းကတည်ဆုံးသူ9ဦးထပ်မင်းနဲ့ရှိခဲ့တဲ့အင်းစိန်မြို့နယ်မှာလဲမတ်လ28ရက်နေ့တနင်္ဂနွေနေ့ညပိုင်းကနေစလို့ဒီကနေ့မနက်ထိဆိုရင်ပြည်သူ၉ဦးကိုစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့အင်းစုံမျိုးနဲ့အခြေစိုက်သတင်းဌာနကပြောထားပါတယ်။အခုလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကအင်အား၃အကြမ်းဖက်ပစ်ခတ်နေပေမဲ့ကြာဆုံးသွားတဲ့သူတွေအတွက်စုလီဖျားအနီးမှာပြည်သူတွေကဒီကနေ့စုတောင်းပွဲပြုလုပ်ပေးခဲ့ပါတယ်။မြေဦးဒေါ်လာရေးတိုက်ပွဲမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအာဇာနည်တွေအတွက်စုတောင်းပွဲဆိုပြီးကားလမ်းမထပ်မှာပြုလုပ်ခဲ့တာပါ။နိုင်ငံရေးကျင်းသားများကကုညီဆောင်ရှောက်ရေးအတင် AABBB ရဲ့မတ်လ28ရက်နေ့ထိစည်ရင်းအရဆိုရင်ဆေးရနာရှင်တော်လှန်ရေးကာလအတွင်းမှာကြာဆုံးခဲ့သူပေါင်းက459ဦးထိရှိနေပါတယ်။ဒီရွေတက်ကတော့ AABB ကကောက်ယူထားတဲ့တည်ဆုံးသူအရေအတွက်ဖြစ်ပြီးစစ်တပ်ရဲ့ရဲတွေဘက်ကအင်အားသုံးအကြမ်းဖက်လို့တည်ဆုံးခဲ့ရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။နှစ်လနီးပါးကြာအာဏာသိမ်းကာလအတွင်းရာနဲ့ချီတည်ဆုံးခဲ့သူတွေထဲမှာလူမျိုးဘာသာပေါင်းစုံနဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ရှင်။